ဟောင်ကောင်ဒီမိုကရေစီရဲ့ဆန္ဒပြပွဲတွေကိုကင်တွယ်တဲ့နေရာမှာတရုတ်ပြည်မှကြီးအကူအညီယူဖို့ကိစ္စလုံးဝပယ်ချအောင်မှာမဟုတ်ပေမဲ့ဒီကိစ္စအတွက်အဖြေချက်ကိုကိုယ့်ဘာသာကိုရှာနိုင်မယ်လို့ခိုင်မာယုံကြည်ကြောင်းဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကအင်တာနက်မှာပြောပါတယ်။ဒီကိစ္စကိုဟောင်ကောင်နေနဲ့ကိုယ့်ဘာသာကင်တွယ်ဖို့တရုတ်ဆိုးကလိုလားပေမဲ့အချိန်နည်းနည်းတိတ်ဆိုးမယ်ဆိုရင်တော့ရွေးစရာမရှိတဲ့အနေအထားရောက်လာနိုင်တယ်လို့လည်းသတင်းစာရှင်းလင်းပွဲမှာပြောတာပါ။ဆန္ဒပြပွဲအချိန်ပိုမြင့်လာတဲ့ဟောင်ကောင်မှာဆန္ဒပြသူတွေကနေနှဖုံးဆွဆန္ဒပြတာကိုပြီးခဲ့တဲ့သတင်းပတ်ကတားမြစ်မိတ်ထုတ်ပြန်ခဲ့တယ်လို့နောက်ထပ်ရှင်းလင်းတို့ပြပေါ်လိုမလိုကိစ္စကိုအသေးချာပြန်သုံးသပ်မယ်လို့လည်းပြောပါတယ်။ညနေဖုန်းတက်ဆန္ဒပြတဲ့အတွက်လက်ရှိထိဖမ်းဆီးထားတဲ့သူ89ဦးရှိသွားပြီဖြစ်တယ်လို့ဟောင်ကောင်ရဲဌာနပြောခွင့်ရကပြောပါတယ်။ဒီတားမြစ်မိတ်ကထိရောက်မှုရှိရလားဆိုတာပြောဖို့စောသေးတယ်လို့လည်းကယ်ရီလမ်ကပြောပါတယ်။